မြန်မာနိုင်ငံနဲ့တပွန်းတိုင်းဒေသကြီးနဲ့ပြည်နယ်တချို့မှာမိုးများပြီးတော့ရေကြီးလို့ပြည်သူတွေတင်းချီပြီးတော့ရေဘေးတင့်တဲ့အခြေအနေဟာလက်ရှိမှာတော့မကွေးတိုင်းဘက်မှာရေကျသွားပြီးအီယော်ရီတိုင်းဘက်မှာမြို့နယ်တချို့မှာတော့ရေတက်နေတာရက်သွားပြီးဆိုပြီးတော့သိရပါတယ်။မကွေးတိုင်းဘက်ကရေဘေးတင့်ပြည်သူတွေကိုနိုင်ငံတော်တမန်ဦးထင်ကျော်ဒီကနေ့တွားရောက်ပြီးတော့ကြီးစုအားပေးပြီးလိုအပ်တာတွေကိုကူည နေသလိုရင်နစ်မြုပ်နေတဲ့အိုးအိမ်တွေနဲ့လေယာဉ်တွေကိုရေကြခြင်းမှာပြန်ပြီးတော့ထူထောင်ရေးအတွက်လည်းအဓိကဦးစားပေးလှူဆောင်ပေးဖို့လိုအပ်တယ်လို့အခုညီပေးနေသူတွေကပြောကြပါတယ်အသေးစိတ်ကိုမတ်ဆုမွန်ကဆက်ပြီးတော့ပြောပြပေးပါလိမ့်မယ်ခင်ဗျာ
မြန်မာနိုင်ငံတဝန်းမှာမိုးများပြီးတော့မုတ်တုံမိုးအားကောင်းခဲ့တာကြောင့်မန္တလေးတိုင်းစကိုင်းတိုင်းအေရီတိုင်းပဲခူးတိုင်းနဲ့မကွေးတိုင်းဒေသကြီးတွေမှာရေလွှမ်းမှုမှုဖြစ်ပြီးတော့လူသိန်းနဲ့ချီရေဘေးဒဏ်တင်ခဲ့ရပါတယ်။ပြည်နယ်နဲ့တိုင်းငါးခုမှာအ ਨੇ ဆုံးရေဘေးတင်တဲ့ပြည်သူက9သိန်းလောက်ရှိနေတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်နယ်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA မြန်မာပိုင်းကိုပြောပါတယ
်။ပြည်နယ်နဲ့တိုင်းမှာအလုံးပေါင်း9ခုရှိတယ်။အေရီတိုင်းပါတယ်၊ပဲခူးတိုင်းပါတယ်နော်။နောက်ပြီးတော့မကွေးတိုင်းပါတယ်၊မန္တလေးတိုင်းပါတယ်။ပြီးတော့စကိုင်းတိုင်းပါတယ်၅ခုပေါ့နော်ပြည်နယ်တိုင်း၅ခု
ဟုတ်ကဲ့
နောက်ကချင်ကတော့တော်တော်အဆင်ပြေသွားပြီကချင်မှာပထမဆုံးစပြစ်စာကျွန်တော်တို့အများကြီးကယ်ဆယ်ရေးလုပ်လဲရတယ်အခုကချင်၅ခိုင်း၅တိုင်းမှာဖြစ်နေတာပေါ့ဖြစ်နေတော့အဲ့ဒါနဲ့အနည်းဆုံးတော့လူကြီး၅သိန်းလောက်ရှိ
အခုတိုင်းနဲ့ပြည်နယ်၅ခုမှာ၅သိန်းနီးပါးလောက်ဖြစ်တဲ့ရေဘေးဒုက္ခသည်တွေအတွက်ပေါ့နော်ဆရာဒီအားလုံးလုံးလုံးလောက်လောက်ရှိပါရဲ့လားဆရာပြည်နယ်နဲ့တိုင်းကုန်
ရှိတယ်လုံးလောက်လောက်ရှိတယ်လုံးလောက်ရှိတယ်ဆိုတာပါလေဆိုတော့စည်ရင်အတိအကျရအောင်ကျွန်တော်တို့ကောက်နေတယ်ကောက်တယ်ဆိုတော့ကနေဦးစည်ရင်နေကိုကျွန်တော်ရအောင်ကောက်ပြီးတော့ကနေဦးစည်ရင်တိုင်းလူရဲ့လူရဲ့ခါကြတော့တချို့ကနေဦးစည်းနဲ့ပူလာတာကြီးရှိတာပေါ့နော်ပူလာလို့ရှိရင်အဲ့ဒါကိုထပ်ဖြည့်ပေးနေတယ်ဒီကုတ်ကေးစခန်းကြီးဖွင့်ထားတယ်ဟိုနိုင်နေငင်းငင်းကိုရှိနေတယ်ပေါ့နော်ဘတ်ဂျက်အရလည်းနိုင်နေတယ်လူဝင်အားအရလည်းလူမှုဖွဲ့စည်းနေပူပေါင်းဆောင်ရွက်တဲ့ကြောင့်နိုင်နေနေပါတယ်ခု
တနင်္ဂနွေနေ့ကတော့နိုင်ငံတော်သမ္မတကရေဘေးတံတင်ခဲ့တဲ့မကွေးတိုင်းကိုတွားရောက်ကြည့်ရှုအားပေးခဲ့ပြီးမကွေးတိုင်းတွင်းကရေဘေးတင်ပြည်သူတွေကြုံနေရတဲ့လက်ရှိအခြေအနေကိုတော့သမ္မတနဲ့အတူလိုက်ပါသွားတဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးကအခြေအနေကိုအခုလိုရှင်းပြပါတယ
်အဲ့ဒီဘက်မှာကျပြန်ကြနေပြီတဖြည်းဖြည်းနဲ့ကြတော့မယ်ခေစီစခန်းကိုရောက်နေတဲ့လူတွေလည်းသူအဆင်ပြေအောင်အဲ့မှလောင်းခအောင်ကျွန်တော်တို့ဆောင်ရွက်နေတယ်ကျွန်တော်ကအခုတွက်ပေးထားတဲ့ပုံစံတိုင်းလေအခုကတော့တည်တည်ချာချာကိုရေမကြမချင်းသူတို့နေရက်ကိုပြန်မရောက်ချင်းထောက်ပတ်မယ်ဆိုတဲ့ဟိုလှုပ်လိုက်တဲ့အတွက်ကြောင့်ကျွန်တော်တို့ဆက်ပြီးတော့ထောက်ပတ်မှုတွေလုပ်နေတယ
်ဒီကနေ့တနင်္လာနေ့မှာတော့ရေဘေးတန်ဆူဆူဝါဝါတင်ခဲ့တဲ့အေယာဝတီတိုင်းဒေသကြီးဘက်ကိုတွားရောက်ပြီးနေအိမ်မပြန်နိုင်သေးတဲ့ရေဘေးတင်ပြည်သူတွေအတွက်ကုညီကယ်ဆယ်ရေးတွေကိုအေယာဝတီတိုင်းဝန်ကြီးချုပ်နဲ့အတူလူကပြန်ဝန်ကြီးတို့ဆက်လက်ဆောင်ရွက်ပေးနေစေအခြေအနေကိုလည်းဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ
်မနေ့ကသမရိုင်းနဲ့တခုတ်ကူဘက်ကိုသွားတယ်ညပြန်လာပြီးတော့ကျွန်တော်ဒီနေ့မနေ့အေယာဝတီဘက်ကိုဆင်းလာတယ်အေယာဝတီဆိုတော့အခုတော့ဆိုကျွန်တော်ရောက်နေတဲ့နေရာကညောင်တုံးပန်းတတော်ဆလွန်အခုဆလွန်ရောက်နေတယ်ကျွန်တော်ဟိုဟာအဲ့ပတ်ဝန်းကျင်မှာ3,900လောက်ရှိတယ်ဒီအခြေအနေကကျတဖြည်းဖြည်းကျလာတယ်တဖြည်းဖြည်းကျမယ်နောက်ကိုကျမယ်အတိုင်းကျမယ်အနေထားရှိတယ်ဘာကြောင့်လဲဆိုတော့အခုကရေတက်ရဲ့အထွတ်အထိပ်ကဒီနေ့နောက်ဆုံးပဲအဲ့အေရဝတီမှာလေ
ပဲခူးတိုင်းအတွင်းမှာတော့မြို့နယ်တော်တော်များများမှာရေကြီးနေပါတယ်ဒိုင်ဦးမြို့နယ်ထဲမှာတော့ရဲစခန်းနဲ့ဆေးရုံကလူနာတွေပါရွှေ့ပြောင်းခဲ့ရပါတယ်ပဲခူးတိုင်းတွင်ကလေယာဉ်တွေရေလွှမ်းမှုခံရပြီးမိုးစဘာတွေဆုံးရှုံးခဲ့ရတဲ့အခြေအနေကိုတော့ပဲခူးတိုင်းဒိုင်ဦးမြို့နယ်ကလယ်သမားကြီးဦးတင်လင်းကအခုလိုပြောပြပါတယ
်ကျွန်တော်တို့ကဒိုင်ဦးမှာနေပါတယ်ခင်ဗျာအခုကျွန်တော်ရေကြီးတဲ့အချိန်မှာကြောပါဆိုလို့ရှိရင်ပြီးခဲ့တဲ့ဆန်ကြီးမှာလေတခါမှတော့ကြီးရေမကြီးဘူးခင်ဗျာဒါပေမဲ့အခုကြီးတာကတော်တော်များများပြည်သူတွေဒုက္ခရောက်လာတာပေါ့နော်အဆိုင်ကတော့ကျွန်တော်တို့အမျိုးနယ်မှာ3,700ကျော်လောက်ရှိတယ်အဲ့ဒီနေရာမှာအကုန်လုံးရေလွှမ်းမှုသွားတယ
်အိုးအိမ်တွေရေနစ်မြုပ်ခဲ့ရတဲ့ရေဘေးတင်ပြည်သူ3,500ကျော်ကိုတော့ရေဘေးလွှရာကိုကယ်ဆယ်ပေးနိုင်ခဲ့ပြီးရေပြန်ကျသွားတဲ့အချိန်ရေဘေးဒုက္ခတွေနေထိုင်ရေးပြန်လည်ထူထောင်ရေးလုပ်ငန်းတွေအတွက်အရေးကြီးဆောင်ရွက်ပေးဖို့လိုတယ်လို့လည်းကုညီကယ်ဆယ်ပေးနေသူတွေကပြောပါတယ်ရှင်